ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့စာနာမှုထောက်ပံ့ငွေကြေးခွဲဝေပေးတဲ့နေရာမှာမမျှတမှုရှိတဲ့အကြောင်း AMP ရခိုင်မျိုးသားပါတီကပြောဆိုလိုက်ပါတယ်။မြန်မာပြည်ကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်အာရှဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်နဲ့ရခိုင်မျိုးသားပါတီတာဝန်ရှိတဲ့သူတွေပါတီဌာနချုပ်မနေ့ညနေပိုင်းတုန်းကတွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။ကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ AMP ရဲ့အတွင်းရေးမှူးဦးအောင်မြတ်ကျော်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီတွေ့ဆုံဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုစပြောပြပါတယ
်။ဒီကတော့ဆွေးနွေးတဲ့ဟာကိုသိရှင်တဲ့အကြောင်းအရာတွေပါ။ဒီကနားထောင်ဖို့လာတဲ့သဘောမျိုးပါပဲ။ကျွန်တော်တို့ဒီပါတီဖက်ကလည်းနေ့ကအောက်တိုဘာလရက်နေ့နေ့ဒီနေ့ August 25 25ရက်ဖြစ်ပြီးဒီပိုင်းတွေနဲ့ပတ်သက်ပြီးတော့ပြောပြကြတာပေါ့အဲ့ဒါ။ကျွန်တော်တို့ဖက်ကတော့ဆိုရရဲ့ကင်တီပုံပိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖြစ်မိဆိုတဲ့ပိုင်းကိုကျွန်တော်တို့ရခိုင်ပါတီအနေနဲ့အများကြီးပြောဖြစ်တယ်။ပြည်ထောင်စုလွှတ်တော်မှလည်းပြောတယ်၊ပြည်နယ်လွှတ်တော်မှလည်းပြောတယ်။အခွင့်အတိုင်းအခွင့်အရေးဒီဘက်မှာရှိတဲ့ဌာနဆိုင်ရာလူကြီးတွေကဒီလိုဒီလိုပြောဖြစ်တယ်။ဒါမဲ့အဲ့ဒါကိုကဒီဆိုရနဲ့သက်ဆိုင်တယ်ကွာဒီတို့ပါတီကိုဒါတော့ပတ်နာရှိပါနေတယ်အလိုမျိုးပူပေါင်းပြီးလုံအောင်လက်လက်လုပ်တယ်ဒီအချင်းပြူရှက်တွေကအဲ့ဒါတွေကိုလုံအောင်ကယူမဆိုင်အဲ့ဒါကိုကြောက်ကြူပြင်ဆင်မှုဟာဖြစ်ပြတီလိုရေးခင်းနေမြေတင်ဖြစ်ရတယ်ဆိုတဲ့ find တွေပေါ့အဲ့ဒါတွေ find တွေတော့ပြောဖြစ်ပါတယ်အဲ့ဒါ
ကဲဆရာတို့ဒီ AMP ပါတီဘက်ကနေဒီပါတီခေါင်းဆောင်တွေဘက်ကတွေ့ဆုံတဲ့အခါမှာဆရာဒီရခိုင်ပြည်နယ်အတွက်ရေးရှိလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲသူတို့ဘက်ကကူညီပံ့ပိုးပေးနိုင်မယ့်ကိစ္စတွေနဲ့ပတ်သက်လို့ရောဆွေးနွေးဖြစ်ပါလားရှင
်အဲ့ဒါတော့မဆွေးနွေးဖြစ်ပါဘူးလုံခြုံရေးပိုင်းဒါမဲ့သူတို့ဟိုခုလည်းငင်းလူတန်းထားတဲ့ဒေါ်လာ32တန်းလူတဲ့အမှာဘင်္ဂလားဒေ့ရှ်က28တန်းလူတဲ့ဒီဘက်ကငါဖန်ဒီဘက်ကလူတော့ပေါ့အဲ့ဒါနဲ့တက်ပြီးပြီးရောဖြစ်ပါတယ
်ဆရာတို့ဆရာဒီဥပမာကျော်တို့အနေနဲ့ဒီခုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပါဝင်ဒီအမေရိကန်နိုင်ငံကဒီသံမကြီးနဲ့လည်းတွေ့ဆုံခွင့်ရခဲ့တယ်ဆိုတဲ့အခါကျတော့ဒီတွေ့ဆုံဆွေးနွေးမှုအပေါ်မှာပါ AND ပါတီအနေနဲ့ပေါ့နော်ဆရာတို့ဒီဆွေးနွေးမှုအပေါ်မှာရောအားရကျေနပ်မှုရှိပါလားရှင
်ဆွေးနွေးမှုကတော့အားရကျေနပ်မှုရှိပါတယ်အရင်ကြီးတော့ကျွန်တော်တို့ညော်လင်းချက်ကတော့ခုတကောက်ကနားထောင်ဖို့ပဲလာတဲ့ပုံစံမျိုးပါပဲအဲ့ဒါပိုင်းဆိုတော့ဆွေးနွေးမှုပိုင်းကတော့အားရမှုတော့ရှိသေးတာပဲရှိစဲဟောပြလာမယ့်ပိုင်းတွေတော့ဟောဆောင်ကြည့်ရမယ့်ပိုင်းတွေတွေ့ရပါတယ
်ဟုတ်ကဲ့များသောအားဖြင့်ဆရာတို့ကဒီတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ညှိပေးခဲ့တာလည်းရှိရပါတော့အခုဒီအမေရိကန်ဒူတရားလက်ထောက်နိုင်ငံသားရေးဝန်ကြီးကိုတွေ့ဆုံမှုဆရာတို့ပါတီအနေနဲ့ဒီဆုံးဖြတ်ခဲ့တဲ့ပုံမှာရောဘယ်လိုကြောင့်များဆရာတို့ဒီတွေ့ဖြစ်ခဲ့တာပါလဲရှင
်အဲ့တော့ကျွန်တော်တို့ဒီဟိုနိုင်ငံတကာကလာတဲ့ပုဂ္ဂိုလ်တွေနိုင်ငံတွေကိုပူဇော်ပြုပြင်လာတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ဒီတိအားမှာကျွန်တော်တို့မငင်းပေးပါဘူးတခြားကိုပြည်အနေနဲ့ကိစ္စတွေငင်းပေးတယ်ပါရင်အဲ့ဒါတွေကဒီအစိုးရရုပ်ဟောဖွေးပေးတဲ့အဖွေးအစည်းတွေနဲ့တက်ပြီးပြေကျွန်တော်တို့ကအဲ့ဒီငင်းပေးခဲ့တဲ့ပိုင်းတည်း
ဆရာဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဆိုလို့ရှိရင်ဒီမြမအရေးပေါ့နော်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူကဒီနယ်မြေရဲ့အနေအထားဖြစ်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့လည်းသူကထဲထဲဝင်ဝင်ပေါ့နော်ဆရာသူကလေ့လာခဲ့တဲ့သူလည်းဖြစ်တယ်နောက်ပြီးတော့သူကဒီတော်တော်များများအကြောင်းအရာတွေအားလုံးနဲ့လည်းရင်းနှီးပြီးသားလူဖြစ်တဲ့ခါကြတော့အခုလိုမျိုးသူနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုဆွေးနွေးပြခဲ့တဲ့အပေါ်မှာပေါ့နော်ဆရာတို့ဒီသူ့ဘက်ကအမြင်နောက်ပြီးတော့သူ့ဘက်ကလှုပ်ပေးနိုင်တဲ့ပုံမှာရောဆရာတို့ဘယ်လိုများဒီတုံ့တက်မိပါလဲဆရာဟုတ
်ဒီအခုကျွန်တော်တို့ AMP နဲ့လာတွေ့ပြီးဆွေးနွေးစီပိုင်းမှာသူကအရင်အားရတယ်လို့တော့သူကလို့ message ပေးတော်တယ်ဒီအောက်ရှေ့မှာရှိတဲ့ရခိုင်လူထုတွေကိုကိုစားပြုတဲ့ပါတီတခုရေဟို reality လူထုအမှန်လိုလားတဲ့အစင်တွေကိုကြားရတဲ့အတွက်သူကအရင်အားရတယ်လို့တော့အဲ့လိုမျိုးတခုဆိုသူကမျက်ချက်ပေးသွားတာတော့ရှိတာပေါ့
ဒါကတော့ AMP ပါတီရဲ့အတွင်းမှူးဦးအောင်မရကျော်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့တုန်းကလည်းဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်